မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအချက်အလက်တွေကိုဖြည့်ရှင်းဖို့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုမြန်မာအာဏာပိုင်တွေကအကောင့်ထဲပေါ်ဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးကအကြီးတန်းအရာရှိတွေနဲ့အာဆီယံရဲ့ဒုတိယအတွေ့အမြင်ချုပ်မိုက်ကယ်တိန်းတို့နဲ့ဂျာတာပရီနေကတွေ့ဆုံပြီးထုတ်ပြန်တဲ့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းအရာရှိကင်မျိုးရဲ့ကြီးညာချက်မှတိုက်တွန်းလိုက်တာပါ။မြန်မာစစ်တပ်ရဲ့အကြမ်းဖက်လို့ရတွေရပ်တန့်ဖို့မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်ဦးတည်စေရေးပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့ AB လ22ရက်နေ့ကဗိုလ်ချုပ်ပူကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အာဆီယံအသင်းကြီးရဲ့ထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘုံသဘောတူညီချက်၅ချက်ချမှတ်ပေးခဲ့ပါတယ်။မြန်မာအရေးအာဆီယံအသင်းရဲ့ဘုံသဘောတူညီချက်၅ချက်ကတော့အကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မြန်မာပြည်သူတွေရဲ့အကျိုးအတွက်ငြိမ်းချမ်းတဲ့နည်းနဲ့အပြေရှာနိုင်ရေးတက်ဆိုင်ရာအဖွဲ့အစည်းအားလုံးနဲ့အပြုသဘောတွဲဆောင်ဆွေးနွေးဖို့ဒီဆွေးနွေးပွဲတွေပြည့်မြောက်ရေးအတွက်အာဆီယံအသင်းဥက္ကဋ္ဌရဲ့အထူးတန်တမန်ဂျာဝင်ကူညီပေးဖို့လူသားချင်းစာနာမှုအကူအညီတွေကိုအာဆီယံကပေးဖို့နဲ့အာဆီယံအသင်းရဲ့အထူးတန်တမန်နဲ့ကိုယ်စားလှယ်အဖွဲ့မြန်မာနိုင်ငံကိုလာပြီးမြန်မာနိုင်ငံအတွက်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေမှာတက်ဆိုင်တဲ့အင်အားစုအဖွဲ့အစည်းအားလုံးနဲ့တွဲဆောင်ဖို့ဆိုတာတွေပါဝင်တယ်လို့အာဆီယံအသင်းကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။